ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပထမဆုံးအမျိုးသမီးမဟာမင်းကြီးအဖြစ်တာဝန်ယူခဲ့တဲ့ဂျပန်နိုင်ငံသူဒါဆာကတိခမရှင်ဆာရာကိုအိုဂါရာဟာနိုဝင်ဘာလ22ရက်နေ့ကကွယ်လွန်သွားပါတယ်အသက်62နှစ်အရွယ်ရှိတဲ့ဆာရာကိုအိုဂါရာကွယ်လွန်သွားတဲ့အကြောင်းသူနောက်ဆုံးတာဝန်ယူလုပ်ကိုင်သွားတဲ့ဂျပန်နိုင်ငံဒီဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကြီးကအဖွဲ့ကကြေညာချက်ထုတ်ပါတယ်သိဆုံးရတဲ့အကြောင်းရင်းကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးအိုဂါရာဟာဝန်ကြီးချုပ်ဟောင်းတီဆူယိုရှိအင်းဂန်ရဲ့မြစ်ဖြစ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဂျော့ချ်တောင်တက္ကသိုလ်ကနေမဟာဝိတ်ဘိတ်စာပွဲကိုရခဲ့တယ်လို့ဒီကယ်လီဖိုးနီးယားတက္ကသိုလ်ဘာကလေးကနေနိုင်ငံရေးသိပ္ပံနဲ့မဟာပွဲကိုရခဲ့တဲ့အသူပါ1992ခုနှစ်ကနေ2000ခုနှစ်အထိကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပါတယ်1990ခုနှစ်တွေအတွင်းမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နေအကျဉ်ချုပ်ကြားခံရတဲ့အချိန်တွေမှာသူဟာမြန်မာနိုင်ငံကိုအချိန်ကြီးသွားရောက်ခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဆာရာကိုဟာဒီမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂထူးထူးညီလာခံကိုအစဉ်ကစားတင်ပြခဲ့မှုပါတယ်ရှင်